မြန်မာနိုင်ငံရဲ့တော်တက်မှုကိုအတိမတ်ပြုပေမဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီပြုပြည်ရေးတွေကိုဆက်လက်အားပေးဖို့လိုတယ်လို့အမေရိကန်အောက်လွှတ်တော်ကယူဆနေတဲ့အကြောင်းပြောပြမှာပါမြန်မာအရေးဦးစီးဦးဆောင်ပြုနေတဲ့အမတ်နှစ်ဦးကဒီအတွက်ပြဋ္ဌာန်းဆုံးဖြတ်ဖို့မတ်လ၃ရက်နေ့ကအမေရိကန်အောက်လွှတ်တော်မှတင်သွင်းခဲ့ကြတာပါမန်နနာချန်ကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်
မြန်မာနိုင်ငံမှာ2019ခုနှစ်ကစလို့ဆရာနာရှင်အစိုးရအုပ်ချုပ်မှုကနေအရက်သားအစိုးရအုပ်ချုပ်မှုကိုပြောင်းလဲခဲ့တာလို့သမ္မတဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးစီးပွားရေးပြည်ပြောင်းလဲမှုတွေလှုပ်ဆောင်လာတာတွေ့ရပါပဲတချို့အပိုင်းတွေမှာတော့နောက်ပြန်ဆွဲနေတာကိုမြင်တွေ့ရတယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်ဂျိုးခရိုလီကအခုလိုဆိုပါတယ်မြန်မာနိုင်ငံမှာမကြတိခင်ကကျင်းပခဲ့တဲ
အကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေတော်တော်များများဆက်လက်ဖမ်းဆီးခံနေရတာလူနည်းစုတိုင်းရင်းသားတွေကိုဆန့်ကျင်တဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတာနဲ့မြန်မာနိုင်ငံအတွက်လိုအပ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမှာနောက်ပြန်ဆွဲနေတဲ့အပိုင်းတွေရှိနေပါတယ်
။ဒါ့အပြင်ပွင့်လင်းပြီးရေရှည်တည်တံ့ခိုင်မြဲမဲ့အမျိုးသားပြန်လည်တည်မြဲရေးရရှိဖို့ရုန်းကန်နေကြတဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်နေပါတယ်လို့လည်းအောက်လွှတ်တော်ဒီမိုကရက်အမတ်ခရိုလီကဆိုခဲ့ပါတယ်။အလားတူအောက်လွှတ်တော်ရီပက်ဘလစ်ကန်အမတ်သစ်ချာဘော့ကလည်းပြောင်းလဲမှုဆိုတာဘယ်တော့မှမလွယ်ကူဘူးလို့အခုလိုဆိုပါတယ
်။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်မြန်မာလူထုကိုအကြီးအကျယ်အမှတ်ပေးတင်ပါတယ်။မကြသေးခင်ကဒီမိုကရေစီနှိကြရွေးကောက်ပွဲတွေဟာလမ်းကြောင်းမှန်ကိုသွားမှာအရေးကြီးတဲ့ခြေလှမ်းတရဖြစ်ပေမဲ့လည်းမြန်မာလူထုရဲ့လူအခွင့်အရေးကိုကာကွယ်ပေးဖို့လှုပ်ရှားရည်လည်းရှိနေပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်တဲ့ဒီမိုကရေစီစနစ်တစ်ခုကိုတည်ဆောက်နိုင်ရေးကျိုးပန်းနေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးအားပေးထောက်ခံသွားမယ်ဆိုတာကိုလည်းအောက်လွှတ်တော်ကိုအခုတင်သွင်းခဲ့တဲ့အဆိုပြုချက်ထဲမှာရှင်းရှင်းလင်းလင်းပြောဆိုခဲ့တဲ့အကြောင်းကိုလည်းအောက်လွှတ်တော်အမတ်ချာဘော့ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာ2015နိုဝင်ဘာလ10ရက်ရွေးကောက်ပွဲတွေကိုမကျင်းပခင်နဲ့ကျင်းပပြီးနောက်ပိုင်းတွေမှာငြင်းငြမ်းစွာတက်ကြွလှုပ်ရှားကြသူတွေကိုဆက်လက်ဖမ်းဆီးချုပ်နှောင်နေတာတွေအပါအဝင်လူ့အခွင့်အရေးချုပ်ဖောက်မှုတွေဖြစ်ပွားနေတာတွေအပေါ်စိုးရိမ်ကြောင်းဖော်ပြထားသလိုအထူးသဖြင့်မကြာခင်တက်လာတော့မယ့်အစိုးရတဲ့ကိုငြင်းငြမ်းချမ်းချမ်းနဲ့အချိန်မဆိုင်ပဲအာဏာလွှဲပြောင်းပေးရေးတိုက်တွန်းဖို့အပါအဝင်လက်ရှိသမ္မတဦးသိန်းစိန်ကနေလှုပ်ဆောင်ပါမယ်လို့ကတိပြုထားတဲ့လူ့အခွင့်အရေးနဲ့လူမျိုးရေးဆိုင်ရာကိစ္စတွေကိုလည်းဆက်လက်အကောင့်ထက်ဖော်သွားအောင်အမေရိကန်သမ္မတအိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအာရုံစိုက်လှုပ်ဆောင်ကြဖို့ကိုလည်းသူတို့ကတောင်းဆိုထားပါတယ်အမေရိကန်အောက်လွှတ်တော်မှာမြန်မာပြည်ဆိုင်ရာအဆိုပြုချက်ကိုတင်သွင်းခဲ့ကြတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့ရီပက်ဘလစ်ကန်အောက်လွှတ်တော်အမတ်စတိတ်ချာဘော့တို့ဟာပြီးခဲ့တဲ့2014ခုနှစ်တုန်းကလည်းမြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေတရားကိုဥဆောင်တင်သွင်းခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီဥပဒေအရမြန်မာစစ်တပ်ကနေလူ့အခွင့်အရေးနဲ့ကာကွယ်ရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်တဲ့သတ်မှတ်ချက်တွေကိုလှုပ်ဆောင်လာတဲ့အထိမြန်မာစစ်တပ်အပေါ်စစ်ရေးအကူအညီတွေမပေးဖို့အမေရိကန်ပြည်ထောင်စုကိုတားမြစ်ထားတာဖြစ်ပါတယ်။အဲ့ဒီသတ်မှတ်ချက်တွေထဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးရေးစစ်တပ်လွှမ်းမိုးတဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးမြန်မာပြည်သူတွေပေါ်ကျူးလွန်နေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအဆုံးသတ်ရေးစတာတွေပါဝင်ပါတယ်ရှင်